ရန်ကုန်မြို့ရဲ့လူစီကားရတနေရာမှာလက်ခုတ်တန်တွေပေါ်ထွက်နေပါပြီ။လမ်းမကြီးတွေကိုလုံခြုံရေးအဆောင်အကျပ်တွေနဲ့ပိတ်ပြီးတော့ဖွင့်ပွဲတစ်ခုကိုလုပ်နေတာပါ။ခေါင်းဆောင်ကြီးကိုယ်တိုင်တက်ရောက်ပြီးတော့ဖွင့်ပွဲလုပ်နေတာပါ။ငါတို့ကပိုအုပ်ချုပ်တတ်တယ်ဆိုပြီးတော့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အောင်မြင်မှုတွေကိုပြောရမယ်ဆိုရင်ဖြင့်အောင်မာလီထီလဲတွေကဟင်းသည့်ဟင်းရွက်လှဲတွေအဖြစ်ပြောင်းနေသူကပြောင်းနာမည်ကြီးထီဆိုင်ကြီးတွေတောင်ရှန့်ခေါက်ဆွဲပြောင်းရောင်းရပါတော့တယ်။လူတွေကလည်းအောင်ပါလီထီအစားထိုင်းထီစင်ကာပူထီပြောင်းထိုးတဲ့သူကထိုးနှလုံးထီသုံးလုံးထီပြောင်းထိုးတဲ့သူကထိုးနဲ့မြန်မာထီလက်မှတ်ဆိုတာကဒီလိုမျိုးကွဲဆိုပြီးတော့နောင်လာနောက်သားတွေမြင်ဘူးအောင်တင်းထားရတဲ့အချိန်ပေါ့ဗျာ။ကျမ်းမာရေးအပိုင်းမှာလဲဆရာဝန်တွေသူနာပြုတွေကျမ်းမာရေးဝန်ထမ်းတွေရဲ့နေရာဟာဆေးရုံဆေးကန်းတွေမဟုတ်တော့ပါဘူးသူတို့တွေအတွက်နေရာတွေကိုစစ်ကောင်စီကအထူးတည်တံ့စီစဉ်ပေးထားပါတယ်အဲ့ဒါတွေကတော့အကျဉ်းထောင်တွေပါပဲသူတို့ရဲ့အောက်မှာတာဝန်ထမ်းရင်ထမ်းမထမ်းရင်တော့ထောင်ထဲတန်းပို့တာပါပဲသူတို့ရဲ့လက်အောက်မခံပဲဆေးကုတာကပိုင်ဆိုင်မှုတွေပိတ်သိမ်းပြီးတော့ကြီးမားတဲ့ရာဇဝတ်မှုကြီးတစ်ခုအနေနဲ့သတ်မှတ်ထားတာပါ။ပညာရေးဆိုရင်လဲတိုးတက်မှုတွေဖြစ်ပေါ်နေပါတယ်။ចောင်းမုံဈေးတန်းကအတုတ်ရောင်းတဲ့အမကြီးတောင်ចောင်းသူဖြစ်လို့ဖြစ်ဆယ်တန်းမအောင်လဲဆရာမဖြစ်နိုင်နေပါပြီ။၅တန်းအောင်ရင်၄တန်းကိုတင်း၄တန်းအောင်ရင်၃တန်းကိုတင်းဆိုတဲ့တဒန်းအောင်တဒန်းတင်ပညာရေးစနစ်ကိုကျင့်သုံးနေတာပါ။ခက်တာကတင်ပေးရမယ်ចောင်းသူចောင်းသားမရှိတာပါပဲ။ဒါပေမဲ့မပူပါနဲ့နောက်ပိုင်းចောင်းသူចောင်းသားတွေများလာအောင်မတင်မနေရပညာရေးစနစ်ကိုပြဋ္ဌာန်းပြီးတော့ចောင်းသားပေါ်တာဆွဲဖို့လူကြီးတွေစီမံပါလိမ့်မယ်။စီဝိုင်းမှာလဲလူသားအရင်းမြစ်ကိုအခြေခံတဲ့စနစ်ပြန်လည်ပြီးတော့ပေါ်ထွန်းနေပါပြီလူသားအရင်းမြစ်ကိုအခြေခံတဲ့စနစ်ရဲ့လက္ခဏာတွေကို passport ရုံးနေမှာစုပြုံတိုးနေတဲ့လူအုပ်ကြီးကတက်တည်ပြနေပါပြီဒီတွင်မှာအလုံးမရှိတဲ့အတွက်နိုင်ငံခြားကိုလူသားတယ်ရန်စာတတွေအဓိကထားပြီးတော့တင်ပို့သွားမှာပါ passport သာလုတ်ပြီးတော့ဘယ်လိုသွားမှမသိတဲ့သူတွေအတွက်အောက်လန်းကနေပြီးတော့မှောက်ခိုတင်ပို့မှုတွေလည်းထွန်းကားနေပါတယ်ကြံတဲ့တယ်ရန်စာတကကုန်ပြီဆိုတော့လူသားအားကိုအဓိကထားပြီးတော့တင်ပို့နေတာဖြစ်ပါတယ်တော့ခိုတဲ့သူတွေတောင်တော့မရှိလို့ခြုံခိုတဲ့သူကခိုအချို့ခြုံရောတော်ရောမရှိတော့လို့ကွင်းပြင်ထဲမှာပေါ်တင်နေရတဲ့သူတွေတောင်နေနေရတာပါနိုင်ငံရေးဝင်ကြီးဌာနအနေနဲ့ကတော့အလုတ်သိမ့်များနေပါပြီတရက်တရက်ကန့်ကွက်လှားတို့ညှင်းဆန်လှားတို့ရှုံချလှားတို့မကျေနပ်လှားတို့ကိုဇက်တိုက်ရေးနေရလို့ပါနိုင်ငံသားရေးဝင်ကြီးကိုကြည့်ရင်ဖြင့်ဖတ်ဖြုတ်ကြီးကြိုးတုပ်ထားသလိုစူပုတ်နေတာကိုတွေ့ရမှာပါသူ့ရဲ့အလုတ်ကစိတ်ဆိုးတဲ့အလုတ်လောက်ရလို့ပါပဲစိတ်ဆိုးမှာပေါ့ဗျာနိုင်ငံတကာအလဲမှာဝင်ကြီးကနေရမရဖြစ်နေလို့ပါပြည်တွင်းငြိမ်းချမ်းရေးဘက်မှာတော့အထူးအောင်မြင်မှုတွေရနေပါပြီတစ်ဖက်ကဘုံကျဲရင်ကျုပ်ကိုယ်တိုင်တွေ့မယ်ဆိုပြီးတော့ခေါင်းဆောင်ကြီးကိုယ်တိုင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖိတ်ခေါ်လိုက်တာရှောက်လာတဲ့လူတွေကဟိုနေ့ကတွေ့တဲ့လူတွေပဲနော်ဆိုပြီးပြောရတဲ့အထိအောင်မြင်နေတာပါပုံမှန်တွေ့နေကြဖောက်တဲ့ကြီးတွေပဲလာတွေ့ကြလို့ပါဒါနဲ့ဒီအဖွဲ့တွေကစစ်ဖြစ်နေလားဆိုတော့မဟုတ်ပါဘူးဗျာဘယ်တော့ခေါ်ခေါ်လာတဲ့အဖွဲတွေပါအမြဲတမ်းငြိမ်းချမ်းပြီးတော့ငြိမ်းချမ်းရေးကိုအမှန်တကယ်လူလာတဲ့အဖွဲတွေဆိုရင်လည်းမမားပါဘူးမီဒီယာအပိုင်းမှာဆိုရင်ဖြင့်ငါတို့ပြောတာပဲကြားရမယ်ဆိုပြီးတော့သတင်းဌာနတွေကိုလိုင်စင်ပိတ်သိမ်း TV စလောင်းတွေကိုဖြုတ်သတင်းထောက်တွေဖမ်းနဲ့စစ်စင်ရေးကြီးလှုပ်လိုက်တာသူတို့ရဲ့ဝါဒဖြန့်ရုပ်တံလိုင်းတွေတာကြည့်သူမရှိဖြစ်သွားပါရောဗျာဖမ်းမယ်စီးမယ်နှိပ်ဆက်မယ်ဆိုပြီးတော့ဖမ်းမိထားတဲ့သူတွေကိုရိုက်နဲ့နှိပ်ဆက်ထားတဲ့ပုံနေနဲ့ချိန်ချောက်နေတော့ဘယ်သူကကြည့်ကျင်ပါတော့မလို့လူသုံးအများဆုံးဖြစ်တဲ့ဆိုရှယ်မီဒီယာမှာဆိုရင်လဲ Facebook မှာသူတို့တင်သမျှအဖြုတ်ခံနေရတော့တရက်ကွက်လုံး Telegram ကိုပြောင်းပြေးရတော့တာပါပဲဒီတော့ငါတို့မတုံးရမယ်အတူတူသူများလည်းမတုံးစေနဲ့ဆိုပြီးတော့ Facebook ကိုပိတ်တော့လူတွေကကြော်ခွပြီးတော့တုံးကြပြန်ပါရောဒီကြတဲ့သူတို့မမြင်ချင်းမတွေ့ချင်းတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့သတင်းဌာနတွေက Telegram အထိလိုက်လာကြပါသေးတယ်အမှန်ကသတင်းမှန်တွေသိချင်းတဲ့စေတနာနဲ့ပါဗျာဒီလိုနဲ့ Telegram ရက်ကွက်သားတွေစဉ်းစားကြတယ်ဒီ Telegram မှာကငါတို့ရက်ကွက်ကသူတွေပဲရှိတယ်အခြားသူတွေပါငါတို့ရဲ့အာဘော်တွေသိအောင်ဘယ်လိုလုပ်ရမလဲဆိုပြီးတော့ပေါ့ဒီလိုနဲ့အကြံပေါ်တယ်တကဘာလုံးကလူတွေတိအောင် app ရေးအောင်ဆိုတော့လေအပိတ်ခံရပါတော့ဗျာဒီလိုမှမရရင်ရက်ွက်ထဲလော်နဲ့អော်ရအောင်ဆိုပြီးတော့ကားဘော်ကိုလော်ကြီးနဲ့တင်ပြီးတော့អော်ခိုင်းတာអော်ရတဲ့သူကလည်းသူ့အလုတ်ခံရမှာကြောက်လို့អော်ပြေးလေးပြေးပြီးတော့អော်တာပေါ့ဗျာသူអော်ပြီးပြေးွားတာဗာမြန်းလဲဆိုပြီးတော့တိကျင်တဲ့သူတွေတောင်တောင်ကနေမြောက်ကိုអော်ွားတယ်ဆိုရင်တောင်ဘက်ရက်ွက်ကဗာကြလိုက်လဲအလဲရက်ွက်ကဗာကြသေးလဲငါတို့တော့ဓာကြလိုက်တယ်ဆိုပြီးတော့တရက်ွက်နဲ့တရက်ွက်ချိတ်ဆက်ပြီးစဉ်းစားရပါတော့တယ်ဒါနဲ့အစင်မပြေဘူးဒီလိုလုံမယ်ကွာဆိုပြီးလေရင်ပေါ်ကစာကျဲပြန်တော့လဲလေလွင့်တာနဲ့လေရင်စီကုန်တာပဲအဖတ်တင်တာဆိုတော့နောက်ဆုံးနီးလန်းတစ်ခုကိုတွေ့သွားကြပါတော့တယ် ဒီလိုနဲ့ရန်ကုန်မြို့ရဲ့စီကားတဲ့နေရာကြီးတစ်ခုမှာလုံခြုံရေးတွေအပြည့်နဲ့လမ်းတွေပိတ်ပြီးတော့ပြည်သူလူထုစီသူတို့ပြောချင်တာရောက်ဖို့မီဒီယာဖွင့်ပွဲတစ်ခုကိုကျင်းပကြပါတော့တယ်စစ်ကောင်းဆောင်ကြီးကိုယ်တိုင်အားရတဲ့မျက်နှာနဲ့စာရွက်တရက်ကိုကော်တုတ်ပြီးတော့ဓာတ်တိုင်တတိုင်းမှာကတ်လိုက်တဲ့အခါမှာတော့အောင်ဘီအောင်ဘီအောင်ဘီဆိုတဲ့အော်တန်နဲ့အတူလက်ခုပ်တန်းတွေပေါ်ထွက်လာပါတော့တယ်အိမ်မီရှိုရာရဲ့လူတက်တာရဲ့ဓာတ်တိုင်မှာစာကတ်တာရဲ့ကသူတို့အတွက်အောင်မြင်ဆုံးအလုပ်တွေမှာ